ဒီနှစ်2022ခုနှစ်ဖေဖော်ဝါရီလ22ရက်နေ့မှာမြန်မာနိုင်ငံတဝမ်းလုံးကမြို့တွေတောနယ်တွေကပြည်သူတွေနှစ်ငါးလုံးပြည်လုံးကျွအထွေထွေတပိတ်မှာပါဝင်ဆန္ဒပြခဲ့ကြပါတယ်မြန်မာနိုင်ငံမြောက်ဖျားကချင်းပြည်နယ်ပူတာအိုမြစ်ကြီးနားမြို့တွေကဆလို့အလဲပိုင်းပခုတ်ကူမကွေးကနေတောင်ပိုင်းဒဝဲကော့တောင်းမြို့တွေအထိတနိုင်ငံလုံးအနှံ့အထွေထွေတပိတ်မှာပါဝင်ကြတဲ့ဆန္ဒပြသူလူပင်လယ်ကြီးတွေကိုတွေ့ရပါတယ်ပကံမော်လမြိုင်ညောင်ရွှေဖျားပုံမျိုးတွေလည်းမကြံပါဘူး။ရန်ကုန်မြို့မှာဆိုရင်လေလုံခြုံရေးအင်အားတွေဖြည့်ထားပေမဲ့ဆန္ဒပြသူတွေကိုလမ်းပေါ်မှာအပြည့်အမြင်ရပါတယ်။လူ9ယောက်ထက်ပိုမစုရလို့မင်းညာတို့ကလိုက်လံတတိပေးမှုတွေရှိခဲ့ပေမဲ့ဒီကနေ့မှာတော့နေရာစုံကနေပြည်သူတွေထွက်လာပြီးတော့လမ်းပေါ်မှာဆန္ဒပြခဲ့ကြပါတယ်။ကုလသမဂ္ဂအမေရိကန်တရုတ်စတဲ့နိုင်ငံသားတန်ယုံတွေရှိရလမ်းတချို့ကိုလုံခြုံရေးတွေကပိတ်ထားခဲ့ပေမဲ့ဆန္ဒပြသူတွေကအနည်းဆုံးနေရာတွေအထိကြအောင်သွားပြီးတော့ဆန္ဒပြကြပါတယ်။မြို့တွေကဒီလှဲဒန်းမြင်းဒီကုန်းစုလီစတဲ့ဆုံရက်နေရာတွေမှာလည်းဆန္ဒပြသူထောင်ချီစုဝေးဟော့ပြောဆန္ဒပြကြပါတယ်။ CDM မှာပါဝင်တဲ့ကဏ္ဍဆောင်ကဝန်ထမ်းတွေ၊ကျောင်းသားလူငယ်တွေ၊ရဟန်းပြည်သူတွေစတဲ့အလှဆောင်ကဆန္ဒပြသူတွေကအာဏာသိမ်းမှုဆန့်ကျင်တဲ့သူတို့ရဲ့ဆန္ဒကိုမကြောက်မရွံ့ထုတ်ဖော်ခဲ့ကြပါတယ်နိုင်ငံအနှံ့ကဒီပုဂ္ဂလိကဘဏ်တွေစူပါမားကတ်တွေကုန်တိုက်ကြီးတွေဈေးတွေစားတောက်ဆိုင်တွေစီးပွားရေးလုပ်ငန်းတွေအားလုံးနှိပါဒီနေ့ပိတ်ထားကြပါတယ
်နိုင်ငံတို့ဒီနေ့ဆန္ဒပြရေးချက်ဆိုတော့လေကျွန်တော်တကယ်ချင်းနေလေဟိုဒီဆက်အနာရှင်အောက်မှာမတည်ခြင်းဘူးဘယ်ရောကျတော့ဓာတ်စာအဖြတ်ခံပြီးတော့တော့လာပြတယ်ဟိုဓာတ်စာအဖြတ်ခံရတာဘာမှတော့မဖြစ်သွားဘူးလေဆက်အနာရှင်အောက်မှာနေပဲဆိုကျွန်တော်တို့တတလုံးသူများတကသူတို့ရဲ့ဂျုံဘွားနဲ့နေရပါလေအဲ့တော့ဓာတာဖြတ်ခိုင်းပြီးတော့သူတို့ဂျုံအောက်ဂျုံခိုင်းရတဲ့ဘွားမှာတော့မနေဘူးဓာတာပဲဖြတ်ခိုင်းမယ်ဆိုပြီးတော့ကျောတကယ်ချင်းတိုင်ပဲပြီးတော့လာပြပြီးတော့
ရန်ကုန်မြို့ကတချို့နေရာတွေမှာအင်အားဖြည့်ထားတဲ့လုံခြုံရေးတွေကခြိတက်ဆန္ဒပြသူတွေကိုတားဆီးဖို့စ조사မှုတွေရှိခဲ့ပေမဲ့ဆန္ဒပြသူတွေကရှောင်သွားကြတဲ့အတွက်ထိတ်တိုက်တွေးမှုတွေတော့မရှိခဲ့ပါဘူးနေပြည်တော်မှာလည်း CDM မှာလှုပ်ရှားပါဝင်ကြတဲ့ဝန်ထမ်းတွေဖြည့်သူတွေအများအပြားဒီကနေ့ချီတဲ့ဆန္ဒပြကြပါတယ်ပြည်မနာမျိုးမှာဆန္ဒပြသူတွေကိုလုံခြုံရေးတွေလူစုခွဲဖမ်းဆီးခဲ့ပါတယ
်ရဲကနေပြီးတော့နောက်ထပ်15ရက်လောက်ဆင်းလာ15ရက်လောက်ဆင်းလာတော့ကျွန်တော်တို့ဘာဖြစ်လဲဆိုတော့ဒီကာသမားလေးကိုမှန်ရိုက်ခွဲမှာလောက်တော့ကာသမားရိုက်ခွဲမှာကြောက်တော့မှန်အောင်ဆပ်ပြီးလိုက်ပြီးတော့အတင်းဆွဲထုတ်သွားတာကာသမားကိုအာကျွန်တော်မြင်လိုက်တယ်အဲ့ဒီမှာထားဆင်းတဲ့ချင်းကျွန်တော်တို့ဒီကို၄ယောက်ကအဲ့ဒီတမ်းပြီးဆိုင်ညာဆိုင်ညာကိုတက်ပြီးတော့တမ်းပေါင်းပြီးပြေးရမယ်ကျွန်တော်လည်း
နေပြည်တော်ပြည်မနာနေရ3ခုလောက်မှာလုံခြုံရေးတွေဝိုင်းပိတ်ဖမ်းဆီးခဲ့တယ်လို့မျိုးကန်တွေကပြောပြပါတယ်
။ထိုင်စပိတ်ဆင်လွှဲမယ်ဆိုပြီးတော့တော်တော်များများအကုန်လုံးစုပြောကြတယ်။စုပြောကြတဲ့ဘက်မှာနောက်ကလည်းအင်အားသုံးပြီးတော့ရဲတပ်ဝင်တွေပြီးတော့ဝင်ပြီးတော့ဖြုတ်ခွင်းတယ်။လူကင်းတဲ့ရဲတပ်ဖွဲ့တွေအလည်းအင်အားများတယ်ပေါ့နော်။အဲ့တော့ဖမ်းတာပြီးလာပြီလည်းရှိတယ်။
လောလောဆယ်အချိန်ထိဒီနေပြည်တော်ပြည်မနာမှာဖမ်းဆီးခံရသူ100ကျော်ရှိတယ်လို့ဒေသခံတွေကပြောပါတယ်။အခုလိုမျိုးအခြေအနေမှာပဲစစ်တပ်အနေနဲ့ပြည်သူတွေအပေါ်ဖိနှိပ်နေတာချက်ချင်းရပ်ပါလို့ကုလသမဂ္ဂအတွေ့အမှုချုပ်ကပြောကြားလိုက်ပါတယ်
။ I call on the Myanmar military to stop the repression immediately. Release the prisoners and the violence. Respect human rights and the will of the people.expressed in recent elections.
စစ်တပ်အနေနဲ့ဖိနှိပ်မှုတွေကိုချက်ချင်းရပ်ဖို့ဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးဖို့အကြမ်းဖက်မှုတွေအဆုံးသတ်ဖို့လူအခွင့်အရေးကိုလေးစားလိုက်နာဖို့နဲ့စန္ဒာမဲပေးထားကြတဲ့ပြည်သူတွေရဲ့စန္ဒာကိုလေးစားဖို့တောင်းဆိုတယ်လို့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့ကုလသမဂ္ဂလူအခွင့်အရေးကောင်စီစည်းဝေးပွဲမှာကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတရက်စ်ကဗီဒီယိုမိန့်ခွန်းနဲ့ထည့်ပြောသွားတာဖြစ်ပါတယ်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့46ကျင်းမြောက်ပုံမှန်အစည်းအဝေးကိုဒီကနေ့စတင်ပြီးတော့မလ23ရက်နေ့အထိဂျနီဗာမှာကျင်းပနေပါဗျ။မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးတော့ဆန္ဒပြပြည်သူတွေအပေါ်နှိမ်နင်းနေတာကိုမရက်ရင် EU ဥရောပသမဂ္ဂအနေနဲ့အရေးယူတန်းခတ်တဲ့နှီးကိုနောက်ဆုံးတောင်းရလိမ့်မယ်လို့ဂျာမနီနိုင်ငံသားရေးဝန်ကြီးကလည်းဒီကနေ့ပြောကြားလိုက်ပါတယ်
။ Und wir sind eigentlich nicht gewillt uns das weiter tatenlos anzuschauen, deshalb werden wir alle diplomatischen Kanäle
မြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကိုစောင့်ကြည့်နေပါတယ်။အခြေအနေတွေပုံမှန်ပြန်ဖြစ်အောင်လို့တန်တမန်နီးလန်းအားလုံးတုံးပြီးတော့ဆောင်ရွက်သွားမယ်။တကယ်လို့တန်တမန်နီးလန်းနဲ့လုံးလို့မရရင်တော့စစ်အာဏာသိမ်းထားသူတွေအပေါ်မှာအရေးယူတန်းခတ်တဲ့နှီးကို EU ကနောက်ဆုံးတုံးရလိမ့်မယ်လို့ဂျာမနီနိုင်ငံသားရေးဝန်ကြီး Heiko Maas ကပြောသွားတာပါ။ Belgium နိုင်ငံ Brussels မှာကျင်းပနေတဲ့ EU နိုင်ငံသားရေးဝန်ကြီးများအစည်းအဝေးတက်ရောက်စဉ်သူကအခုလိုပြောကြားခဲ့တာဖြစ်ပါတယ်။အိန္ဒိယချင်းတရုတ်နိုင်ငံကလည်းမြန်မာနိုင်ငံမှာအခြေအနေကိုထိန်းသိမ်းသိမ်းလုပ်ဖို့ဒီကနေ့ပြောကြားပါတယ်။
作为缅甸的友好邻邦，中方关注缅甸当前局势， 希望缅各方从国家发展稳定。
印尼这两个年呢，缅甸两个个历史一些年个缩影呢，但是都阿龙年呢，偏年的一些年阿龙个成功懂得比较，两个朋友都在今年也对商业家里面露面了呢，而且那个天天等等老婆呢，阿面过年了个，对查干对偏新加坡呢，两个也露木也没听见木了个，拍视频呢，乌布里木帮对那个在老家不苗了呢路，只有两个家有问题查那表哥呀，王伟平家的个的人在心里边嘛，表家多了吧。မြန်မာနိုင်ငံမှာတံပရောကာကွယ်ရေးဦးစီးချုပ်ဦးဆောင်ပြီးတော့အရတအစိုးရကောင်းဆောင်တွေကိုဖမ်းဆီးကာအာဏာသိမ်းယူထားတဲ့အပေါ်မှာပြည်တွင်းကပြည်သူအများစန့်ကျင်နေကြသလိုဖိပနိုင်ငံတွေကလည်းတပ်တမန်ရေးနီးလန့်နဲ့အာဏာပြန်လွှဲပေးဖို့တိုက်တွန်းနေကြတာဖြစ်ပါတယ်တချိန်တည်းမှာပဲရွေးကောက်ခံ NLD ပါတီလွှတ်တော်ကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတဲ့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကနိုင်ငံတကာနဲ့ဆက်ဆံဖို့ကိုယ်စားလှယ်တွေကိုခန့်အပ်တာဝန်ပေးလိုက်ပါတယ် CRPH ရဲ့ကုလသမဂ္ဂဆိုင်ရာလုပ်ငန်းတာဝန်တွေကိုကော်မတီကိုစားဆောင်ရွက်ဖို့အတွက်ကုလသမဂ္ဂဆိုင်ရာအထူးတန်တမန်အဖြစ်ဒေါက်တာဆာဆာကိုတာဝန်ပေးပါတယ်သူဟာ2020ရွေးကောက်ပွဲတုန်းကချင်းပြည်နယ်မှာ NLD ပါတီအနိုင်ရရေးအတွက်ချင်းပြည်နယ်အောင်နိုင်ရေးကော်မတီမှာပါဝင်ခဲ့သူဖြစ်ပါတယ်ဒါအပြင် CRPH ရဲ့နိုင်ငံတကာဆက်ဆံရေးကိုယ်စားလှယ်အဖြစ်အမေရိကန်ပြည်ထောင်စု Maryland ပြည်နယ်မှာနေထိုင်သူဦးထင်လင်းအောင်ကိုခန့်အပ်တာဝန်ပေးပါတယ်နိုင်ငံတကာရေးရာကိစ္စတွေမှာဆောင်ရွက်ဖို့အတွက်တင့်တော်တဲ့ပုံကိုယ်တွေကိုလည်းဆက်လက်တာဝန်ပေးအပ်သွားမယ်လို့ CRPH ကဒီကနေ့ထုတ်ပြန်ပါတယ်ရှင်